တောင်ငူခရိုင်ထဲမှာတော့ဒေသဖွံ့ဖြိုးရေးကိုအကြောင်းပြပြီးတော့လမ်းဖောက်လုပ်နေတာတွေကိုကရင်အမျိုးသားအစည်းအရုံး KNU ရဲ့တောင်ငူခရိုင်ကအပြင်းထန်ကန့်ကွက်လိုက်ပါတယ်။KNU တောင်ငူခရိုင်ရဲ့6ကြိမ်မြောက်ညီလာခံအပြီးထုတ်ပြန်ချက်ထဲမှာအဲ့ဒီလိုကန့်ကွက်လိုက်တာပါ။လမ်းဖောက်လုပ်တာတွေကိုမရက်ဘူးဆိုရင်ပြည်ပခါတွေဖြစ်လာပြီးတော့လက်ရှိညီညာရေးလုပ်ငန်းစဉ်နဲ့ယုံကြည်မှုတ ခုနှစ်ကစလို့အပြစ်ခတ်ရက်စဲခဲ့ပေမဲ့အောက်ခြေခရိုင်နေမှာတော့တိုက်ပွဲငယ်လေးတွေကရှိနေသေးပါဒီထဲမှာတော့ KNU တပ်မနှစ်နယ်မြေတောင်ဝခရိုင်နဲ့တပ်မ9နယ်မြေဖားပွန်ခရိုင်မှာတော့မြမတက်မတော်ရဲ့လမ်းဖောက်လုပ်မှုကိစ္စတွေကိုပြင်းပြင်းထန်ထန်ကန့်ကွက်နေကြပါတယ်။နိုဝင်ဘာလ26ရက်နေ့ကနေဒီဇင်ဘာလ1ရက်နေ့ထိလုပ်ခဲ့တဲ့တောင်ကုန်းခရိုင်ရဲ့ညီလာခံအတွင်းမှာတော့လမ်းဖောက်လုပ်တဲ့ကိစ္စတွေကိုတော့ဆက်ပြီးတော့ကန့်ကွက်သွားမှာဖြစ်တဲ့အကြောင်းသဘောထားထုတ်ပြန်သွားပါတယ်။ကရင်မျိုးသားအစည်းအရုံးတောင်ကုန်းခရိုင်တန်တောင်မြို့နယ်ကဗိုလ်မှူးကြီးစောထွန်းကဲကတော့ညီလာခံရဲ့ဆုံးဖြတ်ချက်ကိုအခုလိုပြောပြပါတယ
်။ဒါအရင်ကတည်းကဖောက်ဝါကျတော့ကျွန်တော်တို့ကအများကြီးတောင်းဆိုပါတယ်။ဒါပေမဲ့ကျွန်တော်လည်းလာတော့အနေနဲ့တော့အရမ်းမပေးနိုင်ဘူးဆိုတဲ့အနေနဲ့ဒီဒိုးဟိုပြင်ကတော့ဒိုးဝိုင်းဒိုးရီသမားတဲ့အားကျွန်တော်တို့လည်းမခံနိုင်ဘူးဆိုတဲ့အနေနဲ့ဆက်လို့ရတယ်ကျွန်တော်တို့ကဘူးမှကျွန်တော်တို့နေနေတဲ့မှာဒီဒိုးဒိုးဝိုင်းတော့ဒီကတိထားလို့ဆိုတော့သူအစီအစဉ်ရှိရတယ်နော်။မအားရောက်တော့ပြနေတာ။နောက်ဆောင်လည်းပါခွင့်ထားပါတယ
်။မြမတက်မတော်ဘက်ကတော့တောင်မူခရိုင်အတွင်းမှာဖွံ့ဖြိုးရေးကောင်းစဉ်နဲ့လမ်းတွေဖောက်လုပ်နေပြီမဲ့တောင်မူခရိုင်မှာတော့စစ်စီနေမြေလို့သတ်မှတ်နေသေးပဲလို့ဆိုပါတယ
်။စစ်နေမြေလို့သူတို့ကတော့စစ်စီနေမြေလို့သတ်မှတ်နေသေးပဲ။အဲ့ဒီမှာလည်းဒီနေမြေကတရမဟုတ်ပဲနဲ့တခြားနေရာကနေတော့အဲ့ဒီနေရာမှာစစ်စီတရလာပြီးတော့ထားနေတော့ပဲ။အဲ့ဒီပုံမှာမြည်ပြီးတော့အဲ့ဒီကလည်းစစ်စီနေမြေလို့သတ်မှတ်တော့ကျွန်တော်တို့ပြည်သူတွေကလည်းအဲ့ဒီမှာအတိတ်ကြမနေနိုင်ပဲနဲ့ရွာဘုံရောက်ဆောင်တဲ့စစ်နေနေတော့ပဲ။သူကတော့2000 3000ဒီမှာတော့ရှိတော့ပတ်တော်ရရတဲ့ဒီမျိုးနယ်ကူတဲ့မှာပြောတာကျွန်တော်တို့ပြည်သူကပေါ်တော့တော့ဖောက်ဖို့ပေါ်တယ်မဲ့အစိုးရပဲဆိုတော့သာတော်မျိုးနယ်ပေါ့လာဖော်လို့ရခဲ့ကြကတော့သူတို့ဒါသူတို့တားတယ်ဆက်သွေးရဲတွဲတော်လောက်အဲစစ်စီရဲတွဲတော်လောက်အဆုံးပြုဘူးပဲအဲ့ဒါတော့သူတို့ကရဘုံရရဆောင်းနေနေနဲ့နေရတယ်အဲ့ဒါရောက်အများရမဲ့ကျွန်တော်တို့ရဲ့လောစင်လေးဒီမှာနိုင်ငံရေးဆွေးနွေးပွဲလည်းရတာတရားလည်းအနေထားပြီးဆိုတော့စိုးရိမ်နေကြတာပဲ
ခရိုင်တစ်ခုလုံးဆိုရင်တော့ရွာပေါင်းရွာဆောင်ဒုက္ခတဲ့တောင်ကနန်းလောက်ရှိတယ်လို့ဆိုပါတယ်။ KNU ထိန်းချုပ်ရခရိုင်နေဖြစ်တဲ့တောင်ကိုခရိုင်၊ညောင်လေးပင်ခရိုင်နဲ့ဖားဖုံခရိုင်နယ်မြေချင်းဆက်နေတဲ့ခေးပူလဲမူပလောလမ်းဖောက်လုပ်မှုတွေကိုတော့အဲ့ဒီခရိုင်တွေကကန့်ကွက်နေကြပြီးဒါဟာမြမတက်မတော်ဘက်ကစစ်စင်ရေးအတွက်ပြင်ဆင်နေကြတာဖြစ်တယ်ဆိုပြီးပြောဆိုနေတာပါ။ဒါကိုဆက်လုပ်မယ်ဆိုရင်တော့ငင်းငယ်ရေးလုပ်ငန်းစဉ်နဲ့ယုံကြည်မှုတိဆောက်ရေးတွေပြက်ပြားသွားမယ်လို့လည်းညီလာခံကဆုံးဖြတ်ကြပါတယ်။တန်ကိုခရိုင်ညီလာခံကိုတော့ထန်းတပင်မြို့နယ်ထဲမှာလုခဲ့ပြီးညီလာခံကိုယ်စားလှယ်85ဦးနဲ့ဗဟိုခေါင်းဆောင်5ဦးတခြားခရိုင်တွေကခေါင်းဆောင်5ဦးနဲ့အထူးဖိတ်ကြားသူ10ဦးဒေသသူ35ဦးတက်ရောက်ခဲ့ကြပါတယ်။တန်ကိုခရိုင်ဟာ KNU ရဲ့အားကောင်းတဲ့ခရိုင်တစ်ခုဖြစ်ပြီးဒေသခံလူထုတွေရဲ့ထောက်ခံမှုတွေအများဆုံးရရှိထားတဲ့ခရိုင်လည်းဖြစ်ပါတယ်။မြန်မာအစိုးရနဲ့ KNU တို့ဟာ2012ခုနှစ်မှာအပြစ်ခတ်ရဲစဲရေးလက်မှတ်ရေးထိုးခဲ့ပြီး2015ခုနှစ်မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားပါတယ်ရှင်။